Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်2018ခုနှစ်ဇွန်လ3ရက် VOA American အတန်းရဲ့တင်းငွေနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိလိုင်းဒိုမီတာ2532.50နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျမမြသစင်အောင်ကတာဝန်တင်ဆက်သွားပါမယ
်ကျမသင်္ကီထိုက်ပါရှင်မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်တွေလက်တွေ့ဖြတ်သိမ်းမှာဒဏ်ခတ်ပိတ်ဆို့မှုကနေသက်သာရရမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တရုတ်အပေါ်အခွန်တိုးကောက်ရင်တော့အမေရိကန်နဲ့ရထားတဲ့သဘောတူညီချက်တွေကသက်ရောက်မှုရှိလာမှာမဟုတ်ဘူးလို့တရုတ်ကသတိပေးလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာမှာတော့ဒီနယ်လေးခုမှာရှိတဲ့ဒုက္ခသည်36ကျောင်းကျော်နေထိုင်တဲ့ IDB စခန်းပေါင်း140ကျော်ကိုနိုင်ငံတော်စီစဉ်နဲ့ပိတ်သိမ်းမှုစီစဉ်နေပါတယ်။ IDB ဒုက္ခသည်တွေနေရရင်ပြန်ဖို့အဆင်သင့်ဖြစ်နေပါပြီလား။
ဒီကြေကဲခုနှစ်ဒုက္ခရခမှာရှိနေတဲ့ IDB ကပြည်သူ့ရဲ့ပြန်ဖို့ဆိုရင်ဒါကဘေးကင်းလုံခြုံတဲ့တကုန်တက်ခါရှိရဲ့နေနဲ့ပြန်မှုဖြစ်ဖို့လုပ်ရင်ပေါ့နော်။အဲဒီလိုရှိ
IDB အရေးဆောင်ရွက်ပေးနေသူဒေါ်မေရီတွန်ပြောသွားတာပါ။တရင်တွေအပြီးမကြခင်မှနားဆင်ရဖို့ရှိပါတယ်။ဒီကျောင်းနဲ့တူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးဆွေးနွေးကံဥစည်းသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်မြမပြည်မှပေးစာများကဘာတနွားထူးခြားစံပြတရင်များစရဲ့အစီအစဉ်ကိုလည်းတင်ဆက်သွားမှာပါရှင်။အခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုသားညုံတို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းရေးအမှန်တကယ်လုံးမှနိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အတိုင်းအလုံးစုံဆက်ပြီးကျင့်သုံးသွားမှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးမက်တစ်ကဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံခီးစဉ်အဆုံးသတ်မှာပြောဆိုခဲ့တာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးကိုနောက်ကျောင်းပြန်မလှည့်နိုင်တဲ့ခိုင်မာတဲ့တပ်တွေတွေပြတ်တာနိုင်မှတက်တာရရမယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုတာပါ။တောင်ကိုရီးယားဂျပန်ကာကွယ်ရေးဝန်ကြီးတွေနဲ့အတူပြုလုပ်တဲ့ဆွေးနွေးပွဲမှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲအပေါ်ချင့်ချိန်မျှော်လင့်ကြဖို့လဲကာကွယ်ရေးဝန်ကြီးကရည်ရွယ်ပြောဆိုခဲ့ပါတယ်။စစ်ဆင်ညှိနှိုင်းရေးမှာအထင်အငော့တွေရှိလာနိုင်တာကိုမှန်းထားရပါမယ်လို့ဝန်ကြီးမက်တစ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဖြစ်လာမယ်လို့မှန်းထားတဲ့ထိပ်သီးဆွေးနွေးပွဲအတွက်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေပြင်ဆင်နေကြဆဲပါ။ထိပ်သီးတွဲဆောင်ပွဲကိုတော့အခုဇွန်လ12ရက်နေ့စင်ကာပူမှာလုပ်ဖို့စီစဉ်ထားပါတယ်။ထရန့်နဲ့ကင်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေအရေးမဆွေးနွေးဘူးလို့ပြီးခဲ့တဲ့စနေနေ့တုန်းကအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုထားပါတယ်။ဆွေးနွေးမှုတွေမှာတော့တစ်ဖက်နဲ့တစ်ဖက်ဘာတွေတောင်းဆိုကြမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုဆွေးနွေးပွဲကဘယ်လောက်ကြာမလဲဆိုတာကိုလည်းမသိရသေးပါဘူးရှင်
။ဂျော်ဒန်နိုင်ငံမှာတော့ဆူရရဲ့ချွေတာရေးစီစဉ်ကိုထောင်နဲ့ချီတဲ့ဂျော်ဒန်ပြည်သူတွေစနေနေ့တုန်းကစီယုံဆန္ဒပြခဲ့ကြပါတယ်။ဇင်းနုံတိုးမြင့်တာနဲ့ခွန်ကောက်တိုးကောက်ဖို့အပါအဝင်အစိုးရရဲ့အသုံးစရိတ်ချွေတာရေးအစီအမံတွေကိုအစိုးရကနေပြီးတော့မကြခင်ကပြုလုပ်ခဲ့တာပါ။ဝန်ကြီးချုပ်ယုံအနီဆန္ဒပြသူတွေကိုလူစုခွဲဖို့အတွက်အထူးကြုံနှိမ့်နှင်းရဲတွေကနေပြီးတော့မြေယိုဘုံအသုံးပြုခဲ့တယ်လို့ပဲဆန္ဒပြသူတွေနဲ့ရဲတွေကြားမှာလည်းယုံဆန်ခံမှုဖြစ်ခဲ့ပါရယ်။အစိုးရဖြုတ်ချရေးကြီးကြော်တန်တွေကိုဆန္ဒပြသူတွေကအော်ဟစ်ပါရယ်။စနေနေ့အစောပိုင်းကတော့ဘီအန်အဗ်ဒူလာ2ဟာဂျော်ဒန်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝန်ကြီးတွေနဲ့အကြီးတန်းလုံခြုံရေးတာဝန်ရှိသူတွေကိုတွေ့ဆုံပါရယ်။အခုဒီဘန်နာငွေကြီးဆန်ရပြုပြင်ပြောင်းလဲမှုရဲ့ဝင်တော့ဝင်ပိုးတွေကိုဂျော်ဒန်နိုင်ငံသားတွေအတွက်မဖြစ်သင့်ဘူးဆိုပြီးတော့ဘီယင်ကပြောဆိုခဲ့တဲ့အကြောင်းအစိုးရပိုင်းသတင်းမှာရည်ညွှန်းဖော်ပြပါရယ်ဘီယင်အဗ်ဒူလာဟာဂျော်ဒန်နိုင်ငံမှာတော့နိုင်ငံတော်မူဝါဒအပိုင်းတွေမှာနောက်ဆုံးအဆုံးဖြတ်ပြီးနိုင်သူဖြစ်ပါတယ်ဒါပေမဲ့လူထုကတော့တူခန့်ထားတဲ့အစိုးရကိုပဲမချေမနှက်ဒေါသဖြစ်လို့ရှိပါတယ်ဂျော်ဒန်နိုင်ငံမှာကြုံတွေ့နေရတဲ့ကျွေးမီပြဿနာကိုဖြေလျှော့နိုင်ဖို့အတွက်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့နိုင်ငံတကာမီရှင်တွေကတွန်းအားပေးနေကြတာဖြစ်ပါတယ်ခင်ဗျာ
တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိုးကောက်ဖို့အရေးယူဆောင်ရွက်ဖို့အမေရိကန်ဘက်ကချင်းချောက်ထားတဲ့အတိုင်းလက်တွေ့ကျင့်သုံးလာရင်တော့နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေတည်ရမှုရှိလာမှာမဟုတ်ဘူးလို့တရုတ်ကအမေရိကန်ကိုဒီကနေ့တနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးအငင်းပွားမှုကိုရှင်းချနိုင်ရည်ရွယ်ပြီးအမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လျူဟေးတို့ရဲ့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်ကတကြောပြန်ဆွေးနွေးပွဲအပြီးတရုတ်ဘက်ကအခုလိုသတိပေးတာဖြစ်ပါတယ်။တရုတ်ကကုန်သွယ်ရေးအသားစီးရနေတာကိုရှင်းချဖို့ဒီဆွေးနွေးပွဲမှာကြေညာပြုခဲ့တာပါ။ကျောက်ယူထိုင်နိုင်ငံတော်အေခေဟာမှာလုပ်တဲ့ဆွေးနွေးပွဲမှာတော့ တရုတ်ဘက်ကဝယ်ယူနိုင်မဲ့အမေရိကန်ပုဂ္ဂိုလ်နည်းနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ross ကပြောဆိုထားတာပါဒါပေမဲ့လည်းဆွေးနွေးပွဲကနေပူရဲကြေညာချက်လည်းမထုတ်သလိုတစ်ဖက်ဖက်ကနေလည်းအသေးစိတ်ထုတ်ပြန်တာမျိုးမရှိဘဲအဆုံးသတ်သွားပါတယ်မီလာနယ်ပိုင်းလုံးကဝါရှင်တန်မှာကျင်းပတဲ့အဆင့်မြင့်အရာရှိကြီးများဆွေးနွေးပွဲမှာတော့အမေရိကန်လျာထွက်ကုန်တွေစွန့်အင်ထုတ်ကုန်တွေကိုတရုတ်ဘက်ကပို့ပြီးတော့ဝယ်ဖို့တရုတ်ကိုယ်စားလှယ်တွေကကြေညာပြုခဲ့တာပါပြင်းပြတော့ဆွေးနွေးပွဲမှာတော့အမေရိကန်ကုန်သွယ်ရေးဝန်ကြီး Ross နဲ့အတူစိုက်ပျိုးရေးဗန်ဒါရင်းနဲ့ကုန်သွယ်ရေးတာဝန်ရှိသူတွေလိုက်ပါသွားပါတယ်။တရုတ်ဒုတိယဝန်ကြီးချုပ် Liu ကတော့တရုတ်ဗဟိုဘဏ်အုပ်ချုပ်ရေးမှုနဲ့ကုန်သွယ်ရေးဝန်ကြီးတို့နဲ့အတူတက်ရောက်ဆွေးနွေးတာပါ။တရုတ်တို့ကနိုင်ငံခြားကုမ္ပဏီတွေအပေါ်ဖိအားပေးတာမျိုးခွင့်ယူတာမျိုးတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကကန့်ကွက်ထားတဲ့ကိစ္စတွေကိုတော့အခုဆွေးနွေးပွဲမှာထည့်သွင်းခဲ့သလားဆိုတာရှင်းရှင်းလင်းလင်းမရှိပါဘူးရှင်။
အာဖဂန်နစ္စတန်နဲ့နေဆက်မှာပြစ်ခတ်မှုအတွင်းအနည်းဆုံး7ဦး6ဦးသေဆုံးပြီးတော့15ဦးဒဏ်ရာရတဲ့အကြောင်းပါကစ္စတန်ကပြောပါရယ်ပါကစ္စတန်စစ်ကမ်းတွေနဲ့နေဆက်ခြံစည်းရိုးကာယံရေးအဖွဲ့တွေကိုအာဖဂန်နစ္စတန်ပြည်ချမ်းကအကြမ်းဖက်ဝါဒီတွေကနေပြီးတော့ပြီးခဲ့တဲ့24နှစ်အတွင်းစီးနင်းတိုက်ခိုက်မှုတွေအကြီးကြီးလုပ်နေတဲ့အကြောင်းပါကစ္စတန်စစ်တပ်ကြီးညာချက်မှာဖော်ပြပါရယ်အနောက်မြောက်ပိုင်းဖြစ်တဲ့ဘန်ဂျူအယ်ဒေသနဲ့အနောက်တောက်ပိုင်းမှာရှိတဲ့ကော်မာဒင်ကော်ရက်စ်ဒေသတွေကတိုက်ခိုက်မှုတွေကိုပါကစ္စတန်လူမျိုးတပ်ဖွဲ့တွေကထိထိရောက်တွန်းလှန်တိုက်ခိုက်ခဲ့တယ်လို့ကြေညာချက်မှာပြောဆိုထားပါတယ်။ဘန်ဂျူအဒေသမှာတော့စင်နီကစပြီးတော့နေဆက်ဖြတ်ကျော်တိုက်ခိုက်မှုပေါင်း9ကြိမ်ရှိခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953တုံညာလိုင်းဒိုမီတာ25 kHz 1783တုံညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကပြည်내နဲ့တိုင်းသုံးခုတို့ကပြည်ပခန့်တန်းခံရသူတွေချွတ်တဲ့သူတွေနဲ့အလုလက်မဲ့မိသားစုတွေအတွက်ကာတာလာချမ်းညီအသင်းကရိတ်ခါထောက်ပတ်ခဲ့ကြောင်းကာတာအခြေစိုက်ဒက်ပနစ်ဆွဲလာတရင်ကဖော်ပြပါဗျ။မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လာလှူဒါန်းမှုအစီအစဉ်နဲ့ဒေါ်လာ9000ကျော်တန်ဖိုးရှိတဲ့ရိတ်ခါဒုတ်တွေကိုမိသားစုပေါင်း1800ကျော်လူပေါင်း12500ကိုဖြန့်ဝေပေးအပ်ခဲ့ကြောင်းကြေညာချက်မှာဖော်ပြပါဗျ။ရှမ်းပြည်နယ်လာရှိုးမန္တလေးတိုင်းမိချီလာနဲ့ရခိုင်ပြည်နယ်စစ်တွေမြို့တို့မှာရိတ်ခါဖြန့်ဝေပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကကတ်တာလာဂျန်နီအသင်းကနေဒီအစီအစဉ်ကိုအကောင့်ထဲဖော်တာပါကတ်တာလာဂျန်နီအသင်းကမြန်မာနိုင်ငံမှာ2012ခုနှစ်ကတည်းကလုပ်ငန်းတွေဆောင်ရွက်နေတာဖြစ်ပြီးပြည်ပခန့်တန်ခန့်ရသူတွေနဲ့တဘာဝဘေးဒဏ်ခန့်ရသူတွေအတွက်အမိုးအကားအသက်မွေးဝမ်းကြောင်းကျန်းမာရေးဆောင်ရှောက်မှုတွေကိုပေးအပ်နေတာဖြစ်ပါတယ
်ထိုင်းနိုင်ငံမှာတောင်ပိုင်းခရိုင်မှာတွေ့ကြရတဲ့ဝီလောက်ငါးကြီးကိုအသက်ကင်နိုင်ရေးငါးရက်ကြာဆီးကုခဲ့ပြီးမဲ့တစ်ဆုံးရပြီးတဲ့နောက်ဝီလောက်ငါးကြီးရဲ့အစာအိမ်ထဲကနေပြီးတော့၄ချိန်၁၂ခုနှစ်ပေါင်ရှိတဲ့ပလတ်စတစ်အမှတ်80တွေ့ရတဲ့အကြောင်းထိုင်းပင်လယ်ပြင်ဆိုင်ရာတာဝန်ရှိသူတွေကဒီနေ့တင်ဦးနေနေမှာပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆူကလာခရိုင်တွင်းကတူမြောက်တစ်ခုမှာပိုက်လောက်ဝီလောက်ငါးကြီးကိုပြီးခဲ့တဲ့တင်းလာနေ့ကတွေ့ခဲ့ပြီးတဲ့နောက်သိစံကုသရေးဆရာဝန်အဖွဲ့ကနေပြီးတော့ကုသပေးခဲ့ကြတာပါ။ပြီးခဲ့တဲ့တောက်ကြနေတုန်းကဝီလောက်ငါးကြီးကပလတ်စတစ်85ခုကိုအန်ထုတ်ခဲ့ပြီးတော့နောက်ပိုင်းမှာတင်ဆုံသွားတာဖြစ်တယ်လို့ပင်လယ်ပြင်နဲ့ကမ်းရိုးတန်းအရေးမြဆိုင်ရာဌာနကသူ့ရဲ့ website မှာကြေညာထားပါတယ်။တင်ဆုံးခဲ့တဲ့ဝီလာငါးကြီးကိုရင်ခွဲကြည့်တဲ့နေရာမှာတော့အစာအိမ်ထဲကနေပြီးတော့စုစုပေါင်း8ကီလို၄ကျင်ရှိတဲ့ plastic 8တွေနဲ့ပစ္စည်းတွေနောက်ထပ်80ကိုတွေ့ခဲ့ရတာဖြစ်ပါတယ်။အခုကျွန်တော်ရှင်းနေမှာကြားအောင်မဲ့ကမ္ဘာသမုဒ္ဒရာများနေမှာတော့ plastic အသုံးပြုမှုကိုလျှော့ချဖို့ plastic ရဲ့အန္တရာယ်တွေကိုအများပြည်သူပိုပြီးတော့သိရှိလာအောင်လှုံ့ဆော်ဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့လည်းဒီ Thai ပင်လယ်ပြင်နဲ့ကမ်းရိုးတန်းအရေးမြဆိုင်ရာဌာနရဲ့ကြီးကဲ Jeroen Burespec ကပြောပါတယ်။plastic အိတ်အသုံးပြုမှုများလာတဲ့ထိုင်းနိုင်ငံမှာ plastic အိတ်အသုံးပြုလာလျှော့ချရေးနောက်ပြန်လည်အသုံးပြုနိုင်တဲ့အိတ်တွေတုံးလာနိုင်ရေးအတွက်အာဏာရှင်တို့ကနေပြီးတော့စီးအောင်လှုံ့ဆော်နေတာဖြစ်ပါလေခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကကလင်းငယ်တွေရဲ့44ရာခိုင်နှုန်းနီးပါးကျောင်းမနေကြဘူးလို့ပညာရေးဆိုင်ရာအစိုးရခန်းစာဒိတ်ကဖော်ပြလိုက်ပြီးဒီရေအတွက်ဟာဆိုရင်2002ခုနှစ်နောက်ပိုင်းကျောင်းမနေတဲ့နှုန်းတိုးလာတာဖြစ်ပါတယ်။အသက်9နှစ်ကနေ18နှစ်ကြာကလေး3,000-5,000တို့ကြောင်းမနေဖြစ်ကြရတာကလက်ရှိပြည်ပခန့်တွေဆိုးရွားလာနေတဲ့လုံခြုံရေးအခြေအနေမှာချွတ်ချုံကြဆင်းရဲမွေးတည်မှုနဲ့မိန်းကလေးတွေအပေါ်ခွဲခြားဆက်ဆံမှုတွေပါရှိနေတာကြောင့်ဆိုပြီးအစင်ခါစားကအပြစ်ဖို့ထားပါတယ်။ကလေးသင်ငယ်များဆရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာန USAID နဲ့လွတ်လပ်တဲ့ပညာရှင်အဖွဲ့ဆင်မြွေဟောလ်တို့ရဲ့ပူးတဲ့အစီရင်ခံစာမှာအခုလိုတွေ့ရှိရတာဖြစ်ကြောင်းအာဖဂန်ပညာရေးဝန်ကြီးကဒီကနေ့တင်းနင်းကနေနဲ့ကာဘူးမြို့တော်ကဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့ပါတယ်။ကျောင်းမနေကြသူတွေရဲ့60ရာခိုင်နှုန်းကမိန်းကလေးတွေဖြစ်တယ်လို့လည်းသူကပြောပါတယ်။အဆိုပါဆုံးထိခိုက်မှုရှိနေတဲ့ပြည်နယ်တွေမှာဆိုရင်မိန်းကလေးငယ်85ရာခိုင်နှုန်းကကျောင်းမနေကြဘူးလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
မင်းတကအာဂသစကန်မှာရှိတဲ့အာဂသတရေကောင်3ဟာအခုတနင်္ဂနွေနေ့မှာအာဂသစကန်ကနေပြီးတော့ထွက်ခွာပြီးတော့ကဘာမြေကိုပြန်ရောက်ဖို့ရှိနေပါတယ်။ဂျပန်နိုင်ငံကနိုရီရှိကေကနိုင်အမေရိကန်ပြောင်စုကစကော့တင်ဂါနဲ့ရုရှားမှာရှိရုရှားကအန်တိုစကာပလိုရော့တို့3ဟာ2018ဖေဖော်ဝါရီလကထွက်ခဲ့တဲ့အာဂသခီးစဉ်မှာပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။အာဂသစကန်ရဲ့အကြီးအကဲဖြစ်နေဆောင်ရွက်ခဲ့တဲ့စကာပလိုရော့ဟာသူ့ရဲ့တာဝန်တွေကို NASA American အာဂသ Agency က Drew Fuster ကိုတောက်ကြနေကပဲတရားဝင်လွှဲပြောင်းခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြခဲ့ကြတာဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်ပြည်နယ်၄ခုမှရှိတဲ့ဒုက္ခသည်ပေါင်း36,000ကျော်နေထိုင်တဲ့ IDB စခန်းပေါင်း140ကျော်ကိုနိုင်ငံတော်အစီအစဉ်နဲ့ပိတ်သိမ်းဖို့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ IDB ဒုက္ခသည်တွေနေရာရင်းပြန်ဖို့အစဉ်အသင့်ဖြစ်နေပါပြီလား။အသေးစိတ်ကိုမဆုမွန်ကဆက်ပြောပြပါမယ်ရှင်
။နိုင်ငံတော်ကဦးဆောင်ပြီးတော့တိုင်းမျိုးလုံးတိုင်းတာနဲ့ပြည်နယ်၄ခုမှရှိတဲ့မြို့နယ်15မြို့နယ်က IDB စခန်းပေါင်း140ကျော်ကိုပိတ်သိမ်းနိုင်ရေးနိုင်ငံတော်အစီအစဉ်နဲ့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဂျွန်လ၂ရက်နေ့နေပြည်တော်မှာကျင်းပတဲ့ IDB စခန်းများပိတ်သိမ်းရေးမဟာဗျူဟာစီမံချက်ရေးဆွဲရေးအလုပ်ရုံဆွေးနွေးပွဲမှာပြောဆိုသွားပါတယ်။အကြောင်းမျိုးမျိုးကြောင့်ဖွင့်လှစ်ထားတာကြာမြင့်နေပြီဖြစ်တဲ့ IDB စခန်း140ကျော်က IDB ပေါင်း136,000ကျော်နေထိုင်နေကြတာဖြစ်ပြီးဒီ IDB စခန်းတွေကိုပိတ်သိမ်းနိုင်ရေးနိုင်ငံတကာနဲ့ပူးပေါင်းပြီးတော့နိုင်ငံတကာစံချိန်စံညွတ်နဲ့အညီဆောင်ရွက်သွားဖို့မူဝါဒအစီအစဉ်တွေရေးဆွဲပြီးတော့အရှိန်အဟုန်မြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကယ်ပြန်ဝင်ကြီးကပြောဆိုခဲ့တာပါ။ဒါပေမဲ့ဒီလိုမျိုးစခန်းတွေမှာနေထိုင်နေရတဲ့မိမိတို့ရဲ့အိုးအိမ်တွေကနေဘေးလွရာကိုတင်းရှောင်နေရသူ IDP တွေအနေနဲ့စခန်းတွေပိတ်သိမ်းခဲ့လို့ပြန်လည်နေရာချထားပေးဖို့အစီအစဉ်တွေကရောသူတို့အတွက်တကယ်ဘေးကင်းလုံခြုံစိတ်ချရတဲ့အနေအထားဖြစ်နေပါပြီလား။လူနေမှုဘဝတွေတဲ့ပြန်လည်ဝင်ရောက်လုပ်ကိုင်နိုင်မှုခိုင်မာတဲ့ဘဝအာမခံချက်တွေရှိနေပြီလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့ IDP ကချင်ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုလမ်ဆန်ကပြောပါရစေ။
ဒီနေလောအစိုးရအနေနဲ့ဒီ IDP စခန်းတို့တွေကိုချက်ချင်းပြုတ်တဲ့ကလုံဆောင်ရဆိုတဲ့အခါကျွန်တော်တို့တစ်ခါပြောမယ်ဆိုရင်တော့ကောင်းဒီလိုလိုနဲ့ဒါကတကယ်လုံဆောင်ရမယ့်အရေးကြီးတဲ့အရာဖြစ်ပါဘူး။ဆိုတော့အရေးကြီးတဲ့အရာကတော့ကျွန်တော်အဓိကဒီစိုက်ပွဲတွေရင်းဆိုင်တွေအဓိကဦးစားပေးမှုမဟုတ်ပဲနဲ့ဒီ IDP တွေကိုတက်ချက်လုပ်ပြီးမှဒီလိုမျိုးလုံဆောင်မှုကကျွန်တော်တို့ data ခံရတာဒါဆိုတော်တော်လေးဝေကွန်ထုတ်ရှာဖြစ်တာတော့နော်။ဆိုတော့ပထမဦးဆုံးနေတော့အစိုးရအနေနဲ့ကျွန်တော်လုံဆောင်ရမယ့်အခန်းကဏ္ဍကတော့ဒီ data ခံပြီးဒီလိုထုတ်ပြီးတော့လည်းကောင်းကျွန်တော်တို့ data မှာဒီလိုမျိုးတိုက်ပွဲကြောင့်ဆက်ပြီးတင်ဆောင်ရတဲ့ PD တွေကိုအမှန်တကယ်ဒီအတိုင်းပြင်ပြီးမှရှင်းလင်းပြီးမှဒီလိုမျိုးခံစားနေတယ်ဒီလိုမျိုးရင်ဆိုင်နေရတယ်အမှန်တကယ်တော့ဒီလိုမျိုးကျွန်တော်တို့ဆက်ဆောင်ပြီးတွေကတော့မိမိရဲ့ data မှာတကယ်လုံးချုံပြီးလားတကယ်ကျွန်တော်တို့ဒီနေရာမှာစစ်တပ်တွေကျွန်တော်ကမရှိတော့ဘူးလားဒီဘက်ကကျွန်တော်တို့ထုတ်ရှင်းမှုတွေလေးလေးရှင်းရဲကောင်းရှင်းနဲ့ကျွန်တော်ကစစ်သားတွေမလာတော့ဘူးလားဆိုတဲ့ဒီဟာကိုကျွန်တော်တို့ကတကယ်ကိုကျွန်တော်တို့ရှင်းလင်းတိုင်ပြင်ပြီးမှလုံဆောင်မှုမဟုတ်ဘဲနဲ့နိုင်ငံတော်အစိုးရကဒီထင်တယ်လို့ကျွန်တော်တို့ကဘယ်လိုရှင်းရလဲဒီလိုမျိုးလုံဆောင်မှုဆိုတာကတော့ကျွန်တော်တို့ data ခံတွေတက်တာတော်တော်လေးရှင်းသားစရာဖြစ်နေတာပဲနော်
အလားတူပဲ IDP ဒုက္ခသည်စခန်းတွေကိုပိတ်သိမ်းနိုင်မှုအတွက် IDP ရဲ့သဘောဆန္ဒသူတို့ရဲ့စိုးရိမ်ပူပန်မှုစိတ်ပိုင်းဆိုင်ရာပြန်လည်ကူစားနိုင်ရေးရည်ရှိဆောင်ရွက်မှုတွေအပြင်ဒုက္ခသည်တွေရဲ့သဘောထား IDP ကိုကူညီကယ်ဆယ်ပေးနေသူတွေရဲ့အကြံပြုချက်တွေကိုလည်းအရင်ဆုံးကွင်းဆင်းလေ့လာမေးမြန်းသင့်ပါတယ်လို့ IDP အရေးဆောင်ရွက်ပေးနေတဲ့ Domery Tong ကလည်းပြောပါတယ်
တကယ်ပဲခုနှစ်ရှိဒုက္ခသည်ကမှရှိနေတဲ့ IDP ကဒီကိုယ့်ရဲ့မြောက်ပြန်ဖို့အတွက်လည်းဒါကဘေးကင်းလုံခြုံတဲ့တကုန်တစ်ခါရှိရဲ့နေနဲ့ကြောင့်ဖြစ်ဖို့ဒီလိုပဲနော်အာဒီလိုရှိချင်နေကြတော့ဘလို့မအောင်ဒီလိုအစီအစဉ်လုပ်ဖို့အတွက်ကတော့ဘလို့မဖြစ်နိုင်သေးတဲ့အခြေအနေမရှိသေးဘူးပေါ့နော်အခြေအပြန်လဲဟဲ့ဒီခုမှဒီလိုကြီးကပေါ်ဆောင်ဆောင်မှုပေါ့နော် protection civilian protection နံပါတ်3ပါသူရဲ့ပါကောဆောင်ဆောင်မှုလုံခြုံမှုကအဓိကဖြစ်တဲ့တောင်းနေနေတဲ့တော့ဒါ mine ပေါ့နော် mine risk ပေါ့လေနော် mine under ပေါ့အဲ့ဒါအရင်ကြီးကြီးပေါ့လေနော်ဒီသူတို့နေတဲ့တယ်ဆိုကျွန်တော်တို့ဒီအပြန်ဒီလိုလည်းဒါတော့မဟုတ်ဘူးပေါ့မလေးဒါခံနေရရလုံးချီရ IDB ပေါ်တယ်လို့ပြောတယ်။အဲဒီလို
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ မြန်မာပြည်တွင်းမှာသတင်းလွတ်လပ်ခွင့်တိုးတက်အောင်ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲသတင်းမီဒီယာသမားတွေဘက်ကလည်းမီဒီယာကျင့်ဝတ်နဲ့အညီစောင့်ထိန်လိုက်နာဖို့လူချောင်းပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လှထွန်းကတိုက်တွန်းပါတယ်။ Editor Dawkins Sowing ကနေပြည်တော်မှာတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင
်
။ဟုတ်ကဲ့ပါခင်ဗျ
ာ။ဒီအချိန်မှာဒီသတင်းမီဒီယာသမားတွေပေါ့အခုတော့အရေးယူခံရတာတွေကတိုးလာတယ်။တိုးလာတဲ့အတွက်ကြောင့်မလို့ဒီဘာဖြစ်လို့ဒီလိုမျိုးသတင်းမီဒီယာသမားတွေဒီအရေးယူခံနေရတာလဲပေါ့။အဲ့ဒီအခါမှာဆရာဘယ်လိုပြောခဲ့လဲဆိုတော့မီဒီယာသတင်းမီဒီယာကောင်စီရဲ့အားနည်းချက်ပေါ့နော်။အဲ့တော့သတင်းမီဒီယာကောင်စီအားကောင်းအောင်ဆိုပြီးတော့များဘယ်လိုများချက်ပေးကြမှာလဲရှင်။ကိုယ်လည်းသတင်းမီဒီယာကောင်စီမှာအကြာကြီးလုံလာခဲ့တဲ့လူတစ်ယောက်နေ
ပေါ့နော်။ဟုတ်ပါခင်ဗျာ။ကျွန်တော်အတွေ့အကြုံရပါလိအင်းလင်းချင်းနိုင်ငံတွေမှာကျွန်တော်အိန္ဒိယတို့ဆရီလန်ကာတို့အင်ဒိုနီးရှားတို့မှာနဲ့ကျွန်တော်ရင်းနှီးနှီးဆက်ဆံမှုရှိပါတယ်။ရောက်လို့ရောက်ဖို့ပါတယ်။အဲ့ဘာတွေ့ရဆိုတော့သူတို့နိုင်ငံတွေမှာသတင်းမီဒီယာသမားတယောက်ကိုသူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့အရေးယူလို့ရှိရင်အမြဲတမ်းသတင်းမီဒီယာကောင်စီရပဲအရေးယူပါတယ်။သူအစိုးရကတိတ် direct လုပ်လို့လာမရှိပါဘူးခင်ဗျာ။သူက buffer တစ်ခုလိုခံထားတာပေါ့။ကျွန်တော်အဲ့ဒါလေးကိုအားကြလို့ပါ။ဥပမာအင်ဒိုနီးရှားမှာဆိုရင်သတင်းသမားတယောက်ကိုတဲ့သူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့အရေးယူမယ်ဆိုရင်သတင်းမီဒီယာကောင်စီကိုအရင်အကြောင်းပြပါတယ်။အဲ့ဒီဟာအတွေ့အင်ဒိုနီးရှားရေးတက်ဖွင့်တဲ့သတင်းမီဒီယာကောင်စီကမှ MOU ထုတ်ထားပါတယ်။ပြီးခဲ့တဲ့နှစ်ကကျွန်တော်အင်ဒိုနီးရှားရောက်ပါတယ်။ပြီးခဲ့တဲ့နှစ်တည့်အတွင်းမှာအမှုပေါင်း90ကျော်ထင်ပါတယ်။သတင်းမီဒီယာသမားတွေကိုဆွေးတဲ့ဟာအဲ့ဒါကိုတက်သက်ခွင့်ရခဲ့တယ်။သတင်းမီဒီယာကောင်စီကပဲဝင်ပြီးတော့ဖြည့်ရှင်းပေးတယ်။တခြားနိုင်ငံတွေမှာလည်းအဲ့လိုရှိပါတယ်။နောက်တစ်ခုကျွန်တော်အလေးနဲ့ထားပြောချင်တာကသတင်းမီဒီယာကောင်စီဆိုတာ activist group မဟုတ်ပါဘူးခင်ဗျာ။သူကဒီ MOU ဒီပြည်ချရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ရပါတယ်။အချို့နိုင်ငံတွေပါဆိုတော်တော်လေးကိုနီးနီးဆက်ဆက်ပူပေါင်းဆောင်ရွက်တာရှိပါတယ်။ကျွန်တော်ကအဲ့လိုအခင်းချင်းမျိုးကိုလိုချင်တာပါ။ကျွန်တော်ကိုယ်တိုင်သတင်းမီဒီယာကောင်စီမှာဒုတိယဥက္ကဋ္ဌလုပ်နေခဲ့တုန်းကဒီလိုဟာမျိုးဖြစ်ဖို့စ조사အားထုတ်ခဲ့ပါတယ်။သို့တော့တိတ်စိတ်တိုင်းကြားလောက်အောင်မဖြစ်နိုင်ခဲ့ဘူး။ဥပဒေမှာလည်းကန့်သက်ချက်တွေရှိပါသေးတယ်။ဥပဒေတချို့လည်းပြင်ဆင်ဖို့လိုပါခင်ဗျာ။သတင်းမီဒီယာကောင်စီဆိုတာနောက်တစ်ခုကဒီသတင်းမီဒီယာသမားကြီးပဲဝင်ပါလို့မရပါဘူးခင်ဗျာ။ဘက်ပေါင်းစုံကပါဖို့လိုပါတယ်။ဥပမာပြောရင်လည်းတရားသူကြီးဟောင်းလေးပါတယ်၊ဥပဒေပညာရှင်လေးပါတယ်မီးပညာရှင်တွေပါတယ်အလုံးချစ်ချစ်လေးလေးနံပေါ်လေးတိတ်အတွေ့အကြုံရင်းကျက်ပြီးတော့အလုံးလူရိုးသေးရှင်ဟိုသေးပုံကိုယ်တွေပါခဲ့ရင်ပို့ပြီးတော့ဆောင်ရွက်နိုင်မှာပါကျွန်တော်အဲ့ဒါကိုညွှန်ခဲ့တာပါခင်ဗျဟု
တ်ကဲ့ပါအခုသတင်းမီဒီယာဥပဒေပေါ့နော်သတင်းမီဒီယာဥပဒေအားလည်းတကယ်တော့ဟို comprehensive ပေါ့အလုံးစုံပြီးပြည့်စုံတယ်လို့ပြောလို့မရဘူးပေါ့နော်အဲ့တော့သတင်းမီဒီယာဥပဒေပြန်လည်ပြင်ဆင်မှုကိစ္စနဲ့ပတ်သက်တော့အခြေအနေဘယ်လိုရှိပါလဲရှင်ဟ
ာဥပဒေနဲ့ပတ်သက်ရင်တော့ဘေးဥပဒေမှထာဝရ perfect ဆိုတာမရှိပါဟုတ်လူစွာဆုံးကျွန်တော်ဥပဒေရဲ့ main ခင်ဖြစ်တဲ့ဖွဲ့စည်းပုံဥပဒေပေါ့လေသူကတိတ်ပြီးတော့လောတဲ့အခါ rush တုတ်တဲ့အခါကျတော့တာထန်လိုက်ပြီးတန်ပြင်ဖို့ကြတော့ခက်တယ်။ကျွန်တော်သတင်းမီဒီယာဥပဒေရဲ့စက်တန်ကလည်း2နှစ်ကျော်3နှစ်လောက်ပဲရှိပါသေးတယ်။အရင်ဆိုရလက်ထက်ကပြတန်းခဲ့တာပါ။အဲ့ဒါကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်။အဲ့ဒါသတင်းမီဒီယာဥပဒေပေါ်ထွန်းလာတယ်။အဲ့ဒါကြောင့်လည်းသတင်းမီဒီယာကောင်စီဆိုတာပေါ်ထွန်းလာပါတယ်။အဲ့ဒါကြောင့်လည်းပို့ပြီးတော့ဒီအခင်းချင်းမှာမီဒီယာအခင်းချင်းမှာပို့ပြီးတော့ပြည်စုံလာတာပေါ့လေတုတ်တက်လာတာ။အဲ့ဒါမှဒီသတင်းမီဒီယာဥပဒေမှာကျွန်တော်တို့2နှစ်လောက်သူ့ကိုလက်တွေ့ကျင်းသုံးလိုက်တဲ့အခါကျတော့အားနည်းချက်တွေတွေ့ရပါခင်ဗျာ။အဓိကအနေချက်ကဒီသတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍပါခုနလိုပေါ့သတင်းသမားတယောက်အပေါ်မှာသူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့မကျေနပ်ချက်ရှိရင်သတင်းမီဒီယာကောင်စီကိုတိုင်ကြားနိုင်စီလို့ပဲရေးထားပါတယ်အဲ့ဒီနိုင်စီတလုံးဆိုတာအင်္ဂလိပ်လိုပြောတော့မေပေါ့အဲ့မှာတိုင်ကြားရမည်ဆိုရင်တော့မဖြစ်မနေလာတော့မယ်အဲ့ဒါကိုလည်းအဲ့ဒီသတင်းမီဒီယာဥပဒေရေးဆွဲတုန်းကကျွန်တော်လည်းပါခဲ့ပါတယ်ဒါပေမဲ့ကျွန်တော်ကဟိုမှာနိုင်ငံရေးသတင်းဌာနတစ်ခုမှာလုပ်နေတော့တိတ်ပြီးတော့ထိထိဝင်ဝင်တက်တက်ကြွကြွမပါခဲ့ရပါအမှန်တော့အဲ့ဒါကိုတန်ကြားရမည်လို့လို့ရင်ကောင်းမလားဒါလေးစဉ်းစားကြရတခုပါဒါကတော့တန်ကြားရလူရဲ့သဘောပေါ့ဖွင့်ပြထားတဲ့သဘောပေါ့တိုးတော့သတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကိုပို့ပြီးတော့မြင်မာတဲ့ဟိုကတခုတော့ပါဖို့လိုမယ်ထင်ပါတယ်အဲ့ဒီမှာသူ့မှာလည်းသတင်းမီဒီယာကောင်စီကိုဖွေးစည်းတဲ့အခါလဲ complaint mechanism ကိုကင်ဖို့အတွက်ပေါ့တိုင်တန်းတဲ့အမှုတွေကိုကင်ဖို့အတွက်အင်အားအလုံးလောက်ရှိဖို့လိုပါတယ်ကျွန်တော်ရှိတုန်းကဆိုလဲအမှုပေါင်း100နီးပါးလောက်ကန်ခဲ့ရပါတယ်နေတိုင်းလို့ကျွန်တော်အစည်းအဝေးရှိပါတယ် complaint committee အစည်းအဝေးရှိတယ်ညှိနှိုင်းရတယ်တိုင်ပင်ရတယ်တချို့ဟာတွေကိုဆိုကျွန်တော်တို့ကပဲတောင်းပန်ပါတယ်တက်ဆိုင်ရာအဖွဲ့အစည်းကိုလေဘယ်ခုဖက်လူကိုလဲတောင်းပန်ခိုင်းတာပေါ့တောင်းပန်ုံနဲ့ပဲပြီးတော့ပါတယ်အဲ့တော့လူတွေကမသိတော့ဘူးပေါ့ဘာလို့ဖြစ်ခဲ့လဲဆိုတာ
โอเคป่ะดูနိုင်ငံနိုင်ငံရဲ့အမြင်ပါပေါ့နော်ဒီမှာနိုင်ငံရဲ့ image ပေါ့ဒီမှာနိုင်ငံရဲ့နိုင်ငံရဲ့ပုံရိပ်ကအတော်လေးကိုမေးမိပြီးတော့ကြာသိနေတာတွေ့ရပါတယ်အဲ့တော့နိုင်ငံတကာရဲ့အမြင်မှာဒီဒီမှာနိုင်ငံပေါ့အမြင်ပြောင်းလဲလာအောင်ပေါ့ပြုသဘောဆောင်ပြီးတော့ဟိုချင့်ကတဲ့သဘောဖြစ်လာအောင်လို့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ပေါ့နော်ဒါလည်းဒီနေ့ပြန်ကြားရေးမှာတာဝန်ရှိတဲ့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘယ်လိုနည်းပြမှာမှာပြီးပါလိမ့်များချက်မှတ်ဖို့စဉ်းစားထားပါလိမ့်ရှင
်အခုအဲ့ဒီမဟာဗျူဟာရဲ့တစိတ်တစ်ပိုင်းအဖြစ်ကျွန်တော်တို့ VOE ကိုလက်ခံတွဲဆောင်နေတာပါကျွန်တော်နေနေကတော့အဲ့ဒီလိုဖြစ်ခဲ့ရတာကျွန်တော်ရဲ့ပုံရိပ်ခါပေါ့လေနိုင်ငံတကာအတိုင်းဝိုင်းမှာညှိထိခဲ့ရတာကျွန်တော်သိစိတ်မကောင်းဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့ဟိုပြောတဲ့မြန်မာ narrative ပေါ့နော်နိုင်ငံတကာအတိုင်းဝိုင်းအပေါ်မှာမြန်မာအကြောင်းကိုပြောပြခဲ့တာမှာကျွန်တော်တို့အားနေခဲ့ပါတယ်ဘယ်လိုဖြစ်ပြည်တွင်းမီဒီယာကသိအားနေခဲ့တယ်ပြည်တွင်းမီဒီယာကိုကြည့်လိုက်ရင်နိုင်ငံပိုင်မီဒီယာဆိုတာရှိပါတယ်နောက် public media ပြည်တွင်းကနှခုလုံးကတော်တော်အားနေပါတယ်ကျွန်တော်က public media ကိုကျွန်တော်အပြစ်တင်တာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဒီတရော့ပြန်ဒီမိုကရေစီမှာတွေးလာရတဲ့ဒီစိန်ခေါ်မှုတွေဟာတော်တော်ကိုများပြားပါတယ်ကျွန်တော်လေးလာမိသလောက်ကျွန်တော်ဘဝမှာတခါမှမတွေ့ဘူးပါကျွန်တော်ထက်အများကြီးစီနီယာဖြစ်တဲ့ပုဂ္ဂိုလ်တွေကိုလည်းမေးကြည့်ပါတယ်တခါမှလည်းကျွန်တော်နိုင်ငံအပေါ်မှာနိုင်ငံတကာရဲ့ PR ပေးမှုဟာဒီလောက်ထိမများပြားခဲ့ဘူးသို့တော့မီဒီယာကမကန့်ကျင်နိုင်ဘူးအဲ့ဒီခါကျတော့ကျွန်တော်ကနိုင်ငံတကာမီဒီယာကိုပဲအားထားခဲ့ရပါတယ်နိုင်ငံရေးပြည်မီဒီယာလည်းတချို့တစ်ဝက်ကလည်းဟိုဖြစ်ပါတယ်တခါတလေလည်းအဲ့လိုမျိုးတွေတလွေပုံဖော်တာတွေရှိပါတယ်အဲ့ကျွန်တော်တို့အနေနဲ့ကတော့မီဒီယာကိုမီဒီယာအခင်းချင်းကိုကိုကောင်းအောင်လုပ်ချင်ပါတယ်တခုနံပါတ်1က access to information ပါအဲ့ဒါကို improve ပြအောင်လုပ်မယ်နံပါတ်2ကတော့ဒီ freedom of press ပါတရင်လွတ်လပ်ခွင့်ပေါ့အဲ့ access to information ကောင်းအောင်လုပ်ဖို့အတွက်ကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုဒီသူတို့အနေနဲ့ဒီသတင်းသမားတွေစီစဉ်စီထိုက်တဲ့အချက်လက်တွေကိုကြိုးပြီးတော့ proactive disclosure လုပ်ဖို့အတွက်ကျွန်တော်အဲ့ဒါကိုကူညီဆောင်ရွက်ပေးနေပါတယ်သူတို့ရဲ့ website တွေမှာပေါ့ social media မှာတည်တင်းစီထိုက်တာကိုမေ့စရာမလိုဘဲနဲ့လုပ်ဖို့နောက်တစ်ခုက reactive disclosure လုပ်ပေးတုံးပါလေအင်္ဂလိပ်လိုခေါ်ရင်တော့လေသူကပါသတင်းသမားတွေမေးမြန်းလာတဲ့အခါအလွေတကူနဲ့တုံ့ပြန်ဖို့ချက်ချင်းတုံ့ပြန်ရမယ့်ကိစ္စရှိတယ်အချိန်ယူပြီးတော့ပြောရမယ့်ကိစ္စရှိတယ်အဲ့ဒါအတွက်ဆက်ဆက်မှတ်မှတ်ကျွန်တော်တို့ဒီ information team တွေထားဖို့အဲ့ဒါကဒီအစိုးရတစ်ခုလုံးရဲ့ e-government project မှာလည်းပါပါတယ်ခင်ဗျာနောက် spokesperson ကိုဆက်ဆက်မှတ်မှတ်ထားဖို့အခုဆိုရင်ဟိုတို့အမြဲတမ်းအတွန်းဝင်တို့တွေ့ဖက်အတွန်းဝင်တွေကိုတာဝန်ပေးရပါတယ်သူတို့မှတခြားကြီးမားတဲ့ရုံလုပ်ငန်းလည်းရှိပါတယ်မီဒီယာသမားကိုလည်းကန့်တွေးရမယ်ဒါကဒီရေရှည်မှာတော့ဖွေးစည်းပုံမှာပြောင်းဖို့လုပ်နေတင်ပါတယ်။တက်တက်မှတ်မှတ်ကို spokesperson ထားမယ် information team ထားမယ်။နောက်ဒီသတင်းသမားတွေကိုဒီသတင်းစာလွတ်လွတ်ခွင့်ကိုအဟန့်တပြုတဲ့ဥပဒေတွေရှိပါတယ်။အဲ့ဒါကျွန်တော်တို့ review လုပ်နေပါတယ
်။ဟုတ်ကဲ့
ပါ။ review လုပ်ပြီးတော့ဒီ SOP တစ်ခုပေါ့လေ။တပြေးညီစံဟိုဟာတစ်ခုပေါ်ထွန်းဖို့အတွက် standard operating procedure တစ်ခုပေါ်ထွန်းဖို့စူးစမ်းနေပါတယ်။ဒါလူခွင့်ရေး commission နဲ့ပါပါတယ်။ကာကွယ်ရေးဝန်ကြီးဌာနပါပါတယ်။ PTA ပါပါတယ်။ကျွန်တော်တို့ focus ministry ပါ။နောက်တစ်ခုကတခြားလို့အတွက်ဥပဒေအစ်စ်တွေလည်းကျွန်တော်ရေးဆွဲဖို့လုပ်ပါတယ်။အဲဒီမှာ right to information law ပါပါတယ်။အခုဆိုကျွန်တော် zero draft ရနေပါပြီ။အမကြခင်သုံးသပ်ပြီးလွတ်တော်ကိုတင်ဖို့အစီအစဉ်ရှိပါတယ်။တခြား andre ရှိတဲ့ဥပဒေရှိပါတယ်။ဥပမာပြောရင်သူ66ကကြီးပေါ့
။ဒါလည်
းမှန်ပါတယ်ခင်ဗျာ။အဲဒီဟာဆိုရင်ကျွန်တော်သတင်းသမားဘွားကလေးကကျွန်တော်ပထမဟိုကမသိခင်တုန်းကဆိုတော်တော်လေးကိုကြည်ဟာကိုကျွန်တော်ဟိုကဖြစ်ခဲ့ပါတယ်။လုံးဝမလိုလားခဲ့ဘူးကျွန်တော်။အဲဒီဟာကိုဆက်ညင်နေတဲ့အချိန်မှကျွန်တော်ရှေ့ဆုံးကပါပါတယ်။ဒါပေမဲ့ကျွန်တော်လေးလာလိုက်တော့ဘာတစ်ခုတွေ့ရလဲဆိုတော့အဲ့ဒီကျွန်တော်ဆွီဒင်တို့ဘာတို့ကမိတ်ဆွေတို့နဲ့တွေ့ပါတယ်တခြားအပြင်မှာဖိုရန်တွေမှာတွေ့တော့ဆွေးနွေးဖြစ်တော့သူတို့ကမင်းတို့မှာတယ်လီကွန်လောကိုလောကိုဖျက်လိုက်ပြီဆိုရင်တဲ့မင်းတို့ကဆိုင်ဘာလောမရှိသေးဘူးတဲ့အဲ့တော့ဆိုင်ဘာခရိုင်းဆိုအရင်ဖြစ်လာလိမ့်မယ်တဲ့ကျွန်တော်ဖြည်းဖြည်းဝင်လေးလာလိုက်တော့ကျွန်တော်တို့မှာတယ်လီဖုန်းသုံးနေလူက30ရောရှိပါ30ရောအင်တာနက်သုံးနေဆိုရှယ်မီဒီယာသုံးတာက18သန်းလောက်ရှိပါတယ်ဘယ်လိုဆိုလူတယောက်တည်းမှာအကောင့်ဆယ်မျိုးမျိုးရှိတယ်ပြီးတော့ဒီဟာနဲ့ပတ်သက်လို့လုံးဝကျွန်တော်တို့မှာလေ့ကျင့်ထားခြင်းမရှိဘူးခင်ဗျာ ethical issue နဲ့ပတ်သက်လို့ပါလေ။ Now street journalism နဲ့အများကြီးပဲ။တယ်လီဖုန်းတစ်လုံးရှိရင်အားလုံးကလုပ်လို့ရတယ်။ Cyber crime and andry ဟာကြီးမားပါတယ်။အဲ့ဒီတော့ cyber law ကိုလည်းကိုရေးဆွဲနေပါပြီ။ကျွန်တော်ကတော့ focus ministry မဟုတ်ပါ။ကျွန်တော်စီးစလောက် draft ရထားပါပြီ။ cyber law ပေါ်ထွန်းလာပြီဆိုရင်ဒီ telecom law ကိုလည်းပို့ပြီးတော့သူ့ကိုလည်းဟိုသူရဲ့အခန့်ကဏ္ဍကိုဆော့ရှာဖို့ရှိပါတယ်။ဆော
့ရှာကဒီအဲ့ဒီအချိန်မှာဟို override ဖြစ်သွားမယ်တ
ော့ override ဖြစ်မယ် close တပါနေမှာပါ။ law စင်မှာလည်းကျွန်တော်တို့ဘာလုပ်ထားလဲဆိုတော့ကျွန်တော်တို့အစိုးရလက်ထက်မှာလုပ်ထားတာပါ။66ကားကြီးကိုအရင်ကထက်မှာပြင်းထန်အောင်လုပ်ထားပါတယ်။ billable ဖြစ်အောင်ပေါ့။အမှားခံပေးလို့ရတယ်။အရင်ကဆိုရင်တော့အဲ့ဒါနဲ့ဆွဲလိုက်တာနဲ့ချက်ချင်းဖမ်းလို့ရပါတယ်။အခုအဲ့လိုမရတော့ဘူးခင်ဗျာ။နောက်တစ်ခုက third party ကဆွဲလို့ရပါတယ်အရင်ကဆိုရင်။ဟိုလူကြီးတယောက်ကိုတရားဆွဲရင်နောက်တစ်ယောက်ကဆွဲလို့ရတယ်။အခုအဲ့လိုမဟုတ်တော့ပါဘူး။တရားဆွဲခံရတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကမှဆွဲရပါတယ်။ ဲ့ဒီနှစ်ချက်ဟာကျွန်တော်ရဲ့အောင်မြင်မှုပါပဲခင်ဗျာ
ဟုတ်ကဲ့ပါ
နိုင်ငံတကာကဝေဖန်နေတဲ့ဥမာပဋိပက္ခဖြစ်နေတဲ့ဒေတာတွေ
ကချ
င်းဒေတာတို့ကချင်းပြည်နယ်တို့ရခိုင်ပြည်နယ်တို့ပေါ့အဲ့ဒီကိုသတင်းသမားတွေတွားယူတဲ့အခါမှာလုံခြုံရေးအရာဆိုပြီးတော့နောက်ကနေလုံခြုံရေးပေးရအောင်ဆ
ီအဲ့
တော့လုံခြုံရေးပေးတာလည်းတစ်ကြိုင်နဲ့ဟိုဒီကိုအင်တာဗျူးလုပ်မယ်လို့ကိုတွေ့မဲ့လူကလုံခြုံရေးပါတဲ့အခါကျတော့တကယ်အဖြစ်အမှန်ပေါ့နော်ဒေတာရဲ့ဒီ ground situation မြေကြီးအနေထားကိုဟိုမပြောရဲမဆိုရဲဖြစ်တယ်ဆိုပြီးတော့ဟိုမြေရန်လူတို့ complain လုပ်တာရှိပါတ
ယ်ဟုတ်ကဲ့
လွတ်လွတ်လပ်လပ်ဟိုသတင်းသမားတွေကိုပေးသွားခွင့်ပေါ့လေအဲ့ဒါမျိုးအခြေအနေနဲ့ပတ်သက်လို့ဟိုဝင်းကြီးနေနဲ့ဘယ်လိုများမှတ်ချက်ပေးပြန်ပါလဲဖြင့
်လူယူရေးသမားတွေပါတဲ့အခါမှာ interview ရင်းနည်းနည်းဟိုလူက nervous ဖြစ်တာတော့အဲ့ဒါတော့ကျွန်တော်လက်တွေ့ဟုတ်ပါခင်ဗျာဟိုဟာသာမန်လူတွေမပြောပါနဲ့ကျွန်တော်တို့သတင်းသမားဘဝဆိုရင်အစိုးရအရာကြီးကြီးတွေလေကျွန်တော်ဆိုရင်တချို့ဆိုပြောဘူးလေဟာခင်ဗျာဒီကက်ဆက်ကြီးကိုဟောမလုပ်ပါနဲ့ကျွန်တော်ရင်ခုန်လုံးလို့ပါဆိုပြီးတော့အဲ့ဒါတော့နားလေပါခင်ဗျာသို့တော့အဲ့လိုအကာအကွယ်တို့ဟာမပါဘဲနဲ့ဒီတိုင်းလှုပ်ဖို့ကတော့လုံးဝမဖြစ်နိုင်သေးပါအနေထားအရဒီ gadget တို့ပဲလွှတ်နိုင်ပါတယ်အဲ့ဒါကိုတော့နားလေပြဖို့လိုပါတယ်ကျွန်တော်ကလုံချုံရေးရလုံချုံရေးရလို့ပြောတဲ့အခါမှာတချို့ကပါတင်ဆိုတော့တခုကိုဖုန်းကွေထားရင်လို့ပေါ့ကာဗရတ်လုပ်ရှင်လို့ဆိုပြီးတော့ကျွန်တော်ဆိုတချို့ပုံဝင်လေးမေးကြပါတယ်အဲ့ဒါဟာလုံးဝမဟုတ်ပါဘူးခင်ဗျာဘာလို့ဆိုတော့ဒီအထူးသဖြင့်ရခိုင်ဖက်ပါရခိုင်ဖက်ကဒီအာစာကဒီဟိုရယ်လက်လုံဘုံတွေပါလို့ဘုစင်နန်းတွေကြီးကြီးပြင်းပြင်းပေးခဲ့ပါတယ်ပေးခဲ့ပါတယ်တော်တော်များများလုပ်ခဲ့ပါတယ်ဒါလည်းသိခဲ့တဲ့ကိစ္စမဟုတ်ဘူးခင်ဗျာတလောကပဲမန္တလေးဈေးကျုံမှာတယောက်ဆိုရင်အဲ့ဒီဟာအဲ့ဒီဟာကို YouTube မှာတွေ့လို့တဲ့အဲအစားကတင်ထားတဲ့ဟာတွေပါတွေ့လို့ဆိုပြောပါ mind လို့ခွဲတာပေါ့လေတော့ကျွန်တော်တို့မှလည်းအခက်အခဲကပါရှိတယ်ဆိုတော့လုံခြုံရေးကိုစိုးရိမ်ရတဲ့ခုပြီးနောက်တစ်ခုကသွားရေးလာရေးရှိပါခင်ဗျာ logistic problems တွေရှိတယ်အဲ့ဒါကိုလည်းသက်ဆိုင်ရာတည်င်းသမားကိုပဲကျွန်တော်တို့ကကွန်ပျူတာကြီးကြားခံထိုင်ပါတယ်အဲ့ဒါကိုလည်းတချို့ complaint တွေလာကြပါတယ်ကျွန်တော်ချမ်းသာမချမ်းသာတာဒါဆိုရခိုင်တို့ပါလို့ဆိုတော့သွားရေးလာရခက်ပါတယ်လေရင်နဲ့သွားရတယ်တချို့ညဆိုချော်ပါတွေနဲ့သွားရတယ် helicopter ဆီသွားရတယ်အခက်ခဲရှိပါတယ်ကျွန်တော်တို့လုံခြုံရေးအခြေအနေတိုးတက်လာတာနဲ့အမျှ access ကပိုကောင်းလာမှာပါလူကြီးရဲ့အကန့်အသတ်နဲ့လှောက်ရတာတော့ဒီနားလေပေးပါလို့ပဲမြစ်တိုက်ခင်ကြပါခင်ဗျာ
ဟုတ်ကဲ့ပါအဲ့အဲ့ဒီထဲမှာအတူညီကိုသူတို့ပြောကြတာပေါ့နော်ပြန်ကြတာပေါ့
ဟုတ်ကဲ့
တက်စီတောင်းတဲ့မီဒီယာတွေ
ဟုတ်ပါခင်ဗျာ
မကြွေးဘ
ူးဟုတ်ပါဟုတ်ပါ
အငင်းငင်းနဲ့ပတ်သက်တဲ့မီဒီယာတွေပဲ
ပြောတဲ့ခါကျတော
့တော်တော်လေးကြေကြေလောင်လောင်ဝေးပါများ
ဟုတ်ပါဟုတ်ပါတယ
်ဟုတ်ပါ
ဟုတ်ပါတယ်ခင်ဗျာ
အဲ့ဒါလည်းပတ်သက်လို့ဝင်ကြီးတို့များပြောကြပ
ါလိမ့်ရှင်အဲ့ဒါလည်းဟို mis interpretation လို့ကျွန်တော်ထင်ပါတယ်တချို့လေဒီ out of context ပေါ့လေကျွန်တော်ပြောတာဒီဟာတခွန်းပဲထုံထုံလိုက်ပါတယ်အဲ့ဒါကရှင်ကိစ္စနဲ့ပတ်သက်တာပါခင်ဗျာကရှင်က conflict ကongoing ဘာကုသရဖြစ်နေတော့မလဲအလူကသိအကန့်စနဲ့လောက်ရပါတယ်လွတ်တက်ဟာပါမှန်ပါတယ်ခင်ဗျာအနောက်ဥရောပနိုင်ငံတွေ EU တို့ဘာတို့ကဒီ financial assistance တော်တော်ပို့ပေးပါတယ်ဒါပေမဲ့ physically ပို့ပြီးတော့ involve ဖြစ်နေတာတရုတ်ပြည်ဟာအဲ့ဒါကတော့မြင်လို့မရပါဘူးကျွန်တော်လည်းကီလိုမီတာ2000ကျော်ဆက်သွင်းနေတဲ့ဟာသူတို့မှတော့ပို့ပြီးတော့ concern ရှိမယ်ထင်ပါတယ်ကျွန်တော်နားလေသလောက်အင်းကြီးပါချင်းဟာကိုအင်းကြီးပါအင်းကြီးချင်းနိုင်ငံရဲ့အင်းကြီးချင်းအင်တိန်ရဲ့လုံခြုံမှုနဲ့ဟိုဟာကိုတည်ညီမှုကိုပို့လိုလားလိမ့်မယ်လို့ကျွန်တော်ယူဆဆိုထင်ပါတယ်အဝေးကနေလည်းယူဆကျွန်တော်အဲ့ဒါဥရောပကအကူအညီတွေကိုကျွန်တော်ဟိုမှာဖြစ်လို့ပြောတာမဟုတ်ပါဘူးကျွန်တော်အရင်တန်ဖိုးထားပါတယ်တန်ဖိုးထားပါတယ်ဒါပေမဲ့ပါဝင်ချင်းပါဝင်ပုံချင်းပတ်သက်နေပုံချင်းကြားလိုက်တရုတ်ကပိုကြီးမှာပါတယ်ဂျပန်ဆိုလည်းအဲ့လိုပါနောက်သူ့မှာစီးပွားရေး interest ရှိဂျပန်သူတို့ကဆိုလည်းဂျပန်ဆန်မကြီးကိုဆက်ဆက်ကိုကျွန်တော်စီစဉ်ပေးရပါတယ်ဒါကသူ့မှာ special interest ရှိတယ်ပြီးကျွန်တော်နဲ့လည်းသမိုင်းကြောင်းအရလည်းအများကြီးရှိပါတယ်သူကျွန်တော်တို့ရဲ့ target audience ဟာအဲ့ဒီခရီးစဉ်အတွက်ဆိုရင်တော့တရုတ်နဲ့အဲ့ဒါကိုကျွန်တော်ပြောခဲ့တာပါပြီး media သမားကျွန်တော်အားလုံးကမဆိုလိုပါခင်ဗျာတချို့ကတည်း peace channel တွေတချို့ကပြောမရှိဘူးဆိုတာပြောတယ်ပြည်စဉ်ဆိုတာဒီဟာကိုပြဿနာကိုပို့ပြီးတော့ဟို highlight မလုပ်ပြနေပါလေအဲ့ဒါကိုပြောတာပါတစ်ဖက်သက်ဖုံးကွေဖို့ cover လုပ်ဖို့တကယ်စနေတရားလေ့ကျင့်ထားတဲ့ဟိုအရတော့ကျွန်တော်ထင်ပါတယ်သဖောပေါ့လေးမထင်ပါနားလေလေးမထင်ပါတချို့ကလည်းအဲ့လိုပြောကြပါတယ်ကျွန်တော်အသုံးနှုံးများဟိုဖြစ်နေလားတော့မသိဘူးအဲ့ဒါဆိုလိုတာကတော့အင်္ဂလိပ်လိုရေးလိုက်တာပါကျွန်တော်အဲ့ဒါကိုဘာသာပြန်လိုက်တာပေါ့လေသူအင်္ဂလိပ်ကတော့ပို့လွေတာပေါ့ fuel and flame fuel and send the flame ဆိုပြီးတော့နော်ဟောရေးလိုက်တာပါအဲ့ဒီကတော့ပြဿနာကိုကြီးထောက်ဖို့ဟာထက်တချို့ဖြစ်နေတော့အားလုံးကိုလွှတ်ကျင်ပါခင်ဗျာဖြစ်နေအားလုံးမျိုးဒါအကန့်သက်တွေရှိတယ်တော်ရလာရဲ့အကန့်သက်ရှိတယ်လုံကျွေးရဲ့အကန့်သက်ရှိတယ်အဲ့ဒါကြောင့်နောက်တစ်ဖြစ်ဖြစ်တော့လာမှာပါခင်ဗျာငင်းချမ်းရေးတိုးတက်လာတာနဲ့အများတော့ဖြစ်လာမှာပါဟုတ်ကဲ့ကျေ
းဇူးအများကြီး
ပါကျေးဇူးတင်ပါခင်ဗျာကျေးဇူးတင်ပ
ါဒေါက်တာဆိုဝင်းတွေ့ဆုံမင်းမြန်ထားရပါရှင် VOA American အတန်ရဲ့တင်းနှင်းညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်း나ယူဝက်မှာတော့သတင်းစာဆရာဦးစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်ဖွားထူးခြားစံပြအစီအစဉ်တွေကိုနားဆင်ကြရပါမယ်။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင်ရေဒီယိုအစီအစဉ်အားလုံးကို VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ဖတ်ရှုနားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 9km 32 40 48အပြင် ဒုတိယနိုင်ငံဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းတိုမီတာ25 kHz 1953ညလိုင်းတိုမီတာ32 kHz 1783ညနဲ့လိုင်းတိုမီတာ51 kHz 9335တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ယူဘက်မှာပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီအပတ်မှာတော့သူရဦးရွှေမန်းရေးတဲ့စာအုပ်ဘာထူးတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာဖြစ်ပြီးမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်။
ဒီကနေ့ရပိုင်းကဘူဂျိုကြီးဟောင်းလွတ်တော်ဦးထဟောင်းသူရအုပ်ရွှေမန်းရဲ့ကိုရီးအထုပ်ပတ်တိဆန်ဆန်စောင်းငယ်တုပ်ရေးသားထုတ်ဝေပါတယ်စောင်းနာမည်ကတော့သူကျွန်တော်နှစ်မြမနိုင်ငံရေးလို့ခေါင်းစဉ်ပေးထားပါတယ်အထုပ်ပတ်တိဆန်ဆန်ဆိုပေမဲ့ငယ်စဉ်ကလေးကစားတဲ့ဇာတ်လမ်းမျိုးတော့မဟုတ်ပါဘူး2010ယူကောက်ပွဲအပြီးပေါ်ပေါက်လာတဲ့လွတ်တော်မှာသူဥက္ကဋ္ဌဖြစ်တာဝန်ယူနေတဲ့အချိန်ဒုံဆန်းစုကြည်နဲ့တွေ့ဆုံပြီးနောက်ပိုင်းသူဖြတ်သန်းရတဲ့နိုင်ငံရေးအခြေအနေတွေပါသူရှိကတမတော်ခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ဘူဂျိုကြီးဟောင်းခင်ညော့ဒူဘူဂျိုကြီးဟောင်းထွန်းကြီးတို့လည်းကိုရီးအထုပ်ပတ်တွေရေးသားထုတ်ဝေဘူးတာမို့အခုဆိုအဲ့ဒီစစ်ဘူဟောင်းတွေထဲမှာသူရောက်ရှိမှတယောက်လည်းစီးရင်ဝင်သွားခဲ့ပါပြီသူစာအုပ်မှာဘာတွေရေးသားဖော်ပြထားသလဲအဖြစ်မှန်ကဘာတွေလဲဘာတွေထူးခြားသလဲဆိုတာကုတ္တပတ်လိလာတင်ပြသွားပါမယ်
စာအုပ်ထဲမှာ2012ကြားဖြတ်ရွေးကောက်ပွဲအပြီးလွှတ်တော်ထဲမှာဒေါက်ဆန်းစုကြည်နဲ့စပြီးတွေ့ဆုံပုံကိစ္စတချို့အတူလက်တွဲဆောင်ရွက်ခဲ့ကြပုံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးစူးစမ်းခဲ့ကြပုံပြည်ခံပြိုးပါတီတွင်အာဏာသိမ်းပွဲကြုံရပြီးပါတီခေါင်းဆောင်အဖြစ်ကနေသူဖယ်ရှားခံခဲ့ရပုံ2015ရွေးကောက်ပွဲဝင်ပြီးရွေးကောက်ပွဲရှုံးနှိမ်ခဲ့ပုံရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုအာနာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံနိုင်အောင်သူစီစဉ်ပေးခဲ့ပုံဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအာနာလွှဲပြောင်းရယူရေးချော့ချော့မွေ့မွေ့ဖြစ်အောင်လွှတ်တော်ဥက္ကဋ္ဌအနေနဲ့သူဆောင်ရွက်ပေးခဲ့ပုံစတာတွေဖော်ပြခဲ့ပါတယ်ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းဟာသူ့ရင်ရှိကစစ်ဗိုလ်ချုပ်ဟောင်းနေလို့ပဲသူလုတ်ခဲကင်ခဲ့တဲ့လုတ်ရက်တွေကိုလုတ်ရက်ကောင်းတွေအဖြစ်ပုံဖော်ကြရမှာတော့တူညီကြပါတယ်ဒါပေမဲ့တကယ်လက်တွေ့အဖြစ်မှန်နဲ့ကွဲလွဲတဲ့အချက်တွေလည်းတွေ့ကြရပါတယ်ဥပမာဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်ကြိုးပမ်းတဲ့ကိစ္စမျိုးပါစာအုပ်ထဲမှာသူရဦးရွှေမန်းကတကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လိုခြင်းသည်ဒေါအောင်ဆန်းစုကြည်သူ့အတွက်မဟုတ်ပြည်သူ့အတွက်နိုင်ငံအတွက်အဓိကဖြစ်သည်ပြည်သူများ၏ဆန္ဒအပေါ်မူတည်ပြီးအခြေခံဥပဒေကိုပြင်ဆင်ခြင်းဖြင့်ဒီမိုကရေစီပြုပြင်ပြောင်းလဲမှုဖြစ်စဉ်ပုံမိုလျင်မြန်လာနိုင်ခြင်းနိုင်ငံ၏တည်ငြိမ်အေးချမ်းမှုပုံမိုတိုးတက်ကောင်းမွန်လာခြင်းအမျိုးသားပြည်လဲတည်မြဲရေးပုံမိုကောင်းမွန်လာခြင်းဆိုသည့်ရလက်ကောင်းများရရှိမည်ဟုကျွန်တော်အနေဖြင့်ယုံကြည်ခဲ့သည်ဆိုပြီးဖော်ပြခဲ့ပါသည်တကယ်လက်တွေ့အဲ့ဒီအချိန်ကလွှတ်တော်ထဲမှာဖွဲ့စည်းပုံပြင်ရေးသဘောထား၃မျိုးလောက်ရှိတာတွေ့ရပါတယ်။တစ်မျိုးကတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကဖြစ်ပြီးဒီမိုကရေစီစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြုပြင်နေတာပါ။သူရဦးရွှေမန်းစီယုံထားတဲ့ပြည်ခိုင်ဖြိုးအမတ်အများစုကတော့သူရဦးရွှေမန်းသမ္မတဖြစ်နိုင်ရေးအထောက်အခုဖြစ်စေမယ့်အချက်တွေကိုပြင်လို့ပြီးတက်မတော်သားတွေကတော့ဖွဲ့စည်းပုံကိုလုံးဝမပြင်လို့ကြပါဘူး
။အကြံပြင်ပြောရမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာကကွေဦးစည်းချုပ်ကခန့်တဲ့တပ်မတော်သားအမတ် 25 ရာခိုင်နှုန်းနဲ့ရွေးကောက်ပွဲမှာအနိုင်ရအောင်လုပ်ပြီးလွှတ်တော်ထဲရောက်လာမဲ့ပြည်ခိုင်မျိုးပါတီအမတ် 25 ရာခိုင်နှုန်းကျော်ပေါင်းပြီးသမ္မတအပါအဝင်အစိုးရအာဏာရယူဖို့ဖန်တီးရေးဆွဲထားတာပါဖွဲ့စည်းပုံမှာသမ္မတကပဲအစိုးရတစ်ဖွဲ့လုံးတိုင်းနယ်ပြည်နယ်တွေကဝင်းကျုံအားလုံးကိုခန့်တာမို့သမ္မတနေရာအရေးကြီးပါတယ်ဒါကြောင့်တပ်မတော်ဘက်ကအမတ်တွေနဲ့ပြည်ခိုင်မျိုးဘက်ကအမတ်တွေပေါင်းတဲ့အုပ်စုကဘသူ့ကိုသမ္မတတင်မလဲဆိုတဲ့ကိစ္စအရေးကြီးပါတယ်2008ဖွဲ့စည်းပုံဆိုတာဟာ Tamro Kagwe Uzijo Assesse, Tamra Ya Du Yujabu Panita Ramu, Tamro Begadali, Tamra Badu Lomle Suragu, Sompia Jamava. Debegaro, Tamro Hapima Eapibi, Bikavio Padi Suragaro, Tamro Muito Dare, Tamro Bega Lazu, Tamra Pia, Pizzi, Bambo Beame Padi Bosa, Pinit Lubawe. Now by Tamro Bega Tuyaushi Mango, Pesha Lureka, Lonu Ea Tomi, Pyongjaja Bawangera Wuji, Eddie Chapmanganjau.
သတိအထောက်အထားတစ်ခုဖြစ်မြင်တွေ့နိုင်ကြပါတယ်။ဒါကြောင့်သမရဖြစ်ခြင်းနဲ့လို့အတိအလင်းထုတ်ဖော်ပြောဆိုထားတဲ့သူရဦးရှိမန်းဟာဖွဲ့စည်းပုံပြင်ဆင်တဲ့အခါဘယ်အထက်တွေကိုထည့်သွင်းသုံးသပ်ပါဆိုပြီးတရားဝင်လမ်းညွှန်မှုပေးခဲ့ပါတယ်။အဲ့ဒီထဲမှာနိုင်ငံတော်သမရဒုသမရတွေနဲ့တည်ထောင်စုဝင်ကြီးအစဉ်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတ ဖြစ်လို့သူ့ဥဆောင်မှုအောက်ကနေသူနေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ့်သဘောဖြစ်ပါတယ်။သူပြင်ဆင်ကျင်တာပြင်နိုင်ခဲ့ရင်သူရဥရွှေမန်းသမရဖြစ်ဖို့လမ်းစပွင့်ကောင်းပွင့်လာနိုင်ပါတယ်။ဒါပေမဲ့သူပြင်ကျင်တဲ့အချက်ဟာတက်မတော်နဲ့ပြည်ခံဖြိုးပေါင်းထားတဲ့အစုအဖွဲ့မှပြည်ခံဖြိုးပါတီဘက်ကဥဆောင်မှုကိုရယူမယ်ဆိုတဲ့သဘောဖြစ်တာကြောင့်တက်မတော်ဘက်ကခါခါတီတီညှင်းဆန်ပြီးသူရဥရွှေမန်းကိုစန့်ကျင်တဲ့သဘောထားအဲ့ဒီအချိန်ကလေးကစတင်ခဲ့တာဖြစ်နိုင်ပါတယ်။ဘလိုပဲဖြစ်ဖြစ်သမရဖြစ်ဖြစ်တဲ့သူရဥရွှေမန်းသူ့အကြံစီမအောင်မြင်ုံမက2015ဩဂုတ်လ12ရက်နေ့ညမှာပါတီခေါင်းဆောင်နေရာကပါဖယ်ရှားခံလိုက်ရပါတယ်။အဲ့ဒီနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးသူရဥရွှေမန်းကသူ့ရဲ့စာအုပ်ထဲမှာမနေ့ပိုင်းမှာရွေးကောက်ပွဲဝင်မဲ့ပြည်ခိုင်ဖြိုးအမတ်လောင်းတွေကိုသူ့အမှားစကားပြောကြားခဲ့တဲ့အကြောင်းထိုနှစ်မြောက်ဥပိုင်းတွင်လုံခြုံရေးတပ်ဖွဲ့ကပါတီဌာနချုပ်အားသိမ့်ပိုက်စီးနှင်းကပါတီရုံးဝင်တဲ့များကိုစူဝေးထိန်ချုပ်လိုက်သည်ဆိုပြီးအတိအင်းဖော်ပြထားတာတွေ့ရပါတယ်။နောက်စာအုပ်ရဲ့တနေရာမှာရွေးကောက်ပွဲရှုံးပြီးနောက်သူ့တနက်ကိုခေါင်းအောက်မှာချတာကိုသူ့ဇနီးတွေ့ပါတော့မလိုတော့ဘူးဆိုပြီးပြောတဲ့အခမ်းလေးပါဝင်ပါတယ်
။သူရဥရှင်မရဲ့စာအုပ်ကိုခြုံငုံကြည့်လိုက်ရင်ဖွဲ့စည်းပုံပြင်ရေးလိုအဖြစ်မှန်နဲ့လွဲနေတဲ့အချက်တွေပါဝင်ပေမဲ့ဒီခံမျိုးပါယူရင်းပြဿနာတတ်မလို့ဘက်ကလုံယုံရေးအင်အားသုံးပြီးဖြစ်ရှင်းတာအာဏာရှင်အငွေ့အသက်မပြောက်သေးတဲ့နိုင်ငံမှာဗိုလ်ချုပ်ကြီးဟောင်းလွှတ်တော်ဥက္ကဋ္ဌဟောင်းတယောက်တောင်သူ့အသက်အန္တရာယ်လုံခြုံမှုမရှိတာသိနိုင်ပြီးဒုံဆန်းစုကြည်နဲ့ NLD ပါတီအာဏာလွှဲပြောင်းရယူရေးကိစ္စကူညီမှုအတွက်ကိုတော့ချီးကျူးထိုက်เสียဖတ်ရှုရပါကြောင်းသုံးသပ်ကြည့်ကြလိုက်ရပါမယ
်တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ပြီးမှတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခဏကိုနားဆင်ကြရပါမယ်ရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အဖြစ်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုတော့ VOE သောရရှင်တွေအစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့စာတို့လေးတွေမှတ်ချက်လေးတွေကိုအရင်ပြောပြပေးချင်ပါတယ်။မေလကုံမတနင်္ဂနွေညတညမှာထုတ်လွှင့်ပြသွားတဲ့အစီအစဉ်ကိုနားထောင်ပြီးတော့အထူးကြိုက်နှစ်သက်ပါတယ်။အမတန်ကျေးဇူးတင်ပါတယ်ဆိုတော့ရေးလာတဲ့တော်ရရှင်ကတော့ကိုရွှေနိုင်ဖြစ်ပါတယ်။သူက9လ20ရက်နေ့ကမြန်မာပြည်ကပေးစာများအစီအစဉ်ကိုနောက်တစ်နေ့မှပြန်နားထောင်တော့သတင်းဌာနတွေသတင်းသမားတွေအမှုပညာသမားတွေနဲ့ပြည်သူပြည်သားတွေရဲ့ပြောဆိုတင်ပြချက်တွေကိုကျေးဇူးတင်ပါတယ်။သူကမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဝိုင်းပြီးဆုတောင်းကြတာကိုပြောတာပါ။ငင်းငင်းဟာအရင်ကထက်ပိုပြီးနီးလာပါပြီ။အမှန်တကယ်ငင်းငင်းပါစေ။ငွေကြောင့်အလုံးကြောင့်ဖိအားတွေကြောင့်မဟုတ်ဘဲနဲ့မေတ္တာယူနာတန်တွေကြောင့်ငင်းငင်းပါစေ။များများတင်ပြပေးကြပါ။ကျေးဇူးတင်ပါတယ်။ဆက်ပြီးတော့ငင်းငင်းနဲ့ပတ်သက်ပြီးတော့ဆက်ဆူထားတဲ့သတင်းလေးတွေအချင်းချင်းဝိုင်းပြီးတော့ဆူတောင်းပေးကြတာတွေကိုသူကပြောလာပါပြီ။ထိုင်ဝင်းဆိုတဲ့သောရရှင် VOA Facebook စာမျက်နှာမှာလာရေးလာတာကတော့ VOA ရေးကျေးဇူးပါ။အခုဆိုရင်ရေဒီယိုကနေနားဆင်နေရတာကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီ။အတိုင်းမတည်ဝမ်းသာမိပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့အခုလိုမျိုးရေဒီယိုကအခုရုံးမြင့်တရားထုတ်လွှင့်နေခင်ပါရောဆက်ပြီးတော့နားဆင်အားပေးရဆိုလို့အထူးကျေးဇူးတင်ပါတယ်။ကိုလင်းလင်းဆိုတဲ့တော်ရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီတဲ့။သတင်းတင်ပြမှုတွေကိုလည်းရန်နှစ်သက်မိပါတယ်လို့ဆိုလာပါတယ်။
ကိုတန်းစင်ဦးကလည်းပြည်သူလူထုအများကိုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေအပြင်းအပြက်တင်ဆက်ပေးစီချင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါကျမတို့ဒီအလုပ်ကတော့ကျမတို့ရဲ့တခုတည်းသောနေ့စဉ်ပုံမှန်လုပ်နေရတဲ့အလုပ်ဖြစ်ပါတယ်နော်ဒါနဲ့မျိုးချစ်သူဆိုတဲ့သောရရှင်ကျမတို့ကို Facebook Messenger ကနေပြီးတော့လာပြီးတော့လှမ်းပြီးတော့မေးထားတာလေးကိုအခုလေးလိုင်းပေါ်မှာဖြေကြားပေးပါတယ်နော်မက်ဆေ့ချာကနေပြီးတော့လည်းပြန်ပြီးတော့ပို့လိုက်ပါတယ် ဒီမေးလာတဲ့သောရရှင်ကကျွန်တော်မြန်မာပြည်ကပါတဲ့ VOA Burmese Radio အစီအစဉ်ကိုပြည်ဆိုင်စလောင်းကနေဖမ်းလို့ရတဲ့လိုင်းလေးသိချင်ပါတယ်။ Time Com ကိုဂျိုရူကပါတဲ့။ဟုတ်ကဲ့ Radio အစီအစဉ်ကိုစလောင်းကနေဖမ်းလို့ရတယ်ဆိုတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်တို့ဒီထုတ်လွှင့်ပေးတဲ့ရုပ်မြင့်သံကြားအစီအစဉ်ကိုဂျိုရူစလောင်းကဖမ်းနိုင်တဲ့လိုင်းကိုအခုပြောပြပေးချင်ပါတယ်။အဲ့လိုင 240 MHz ၊ 6300 MHz ဖြစ်ပါတယ်။စံပေါ်ရိတ်က 26.5 ပါ။ Network ID ရဲ့ Video Format ပြောရမယ်ဆိုတော့ PAL ဖြစ်ပါတယ်ရှင်။နည်းနည်းလေးကြိုးစားဖမ်းကြည့်ပါအောင်လို့ပြောချင်ပါရဲ့နော်။အကယ်၍ Radio ကိုတက်တက်ဖမ်းကျင်နေဆိုရင်ကျမတို့စီကိုပြန်ပြောအကြောင်းကြားပါ။ဒီ line number တွေကိုပြန်ပြောရှာပေးကြည့်ပါမယ်။ကျမတို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်တာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။ဒီကိုအထူးအစီအစဉ်ရှင်နဲ့အခုဆက်ပြီးတော့မြန်မာတချင်းတစ်လေးတွေနဲ့မိတ်ဆက်ပေးချင်ပါတယ်ရှင်။နှစ်30နောက်ကြာပြီးတော့မှအခုအဆိုတော်ဖြစ်ရတော့မယ်ဆိုပြီးတော့ပြောလာတဲ့သူကတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်တဲ့ UNJ ဖြစ်ပါတယ်။၎င်းနှိုက်မှာတွင်ဝင်ဆိုတဲ့ဒေတာပြနဲ့ Blade 30 years နှစ်30နောက်ကြာပြီးတော့မှဆိုတဲ့ဒေတာပြနှစ်ခုမြန်မာတန်စင်နဲ့ထုတ်လုပ်ဖြန့်ချိလိုက်ပါတယ်။အဓိကတော့ online ပေါ်မှာရောင်းချတာဖြစ်ပြီးတော့မြန်မာနိုင်ငံမှာတော့သူ့ရဲ့ဒေတာပြတွေကိုတရားဝင်ရောင်းချခွင့်ရဖို့လဲကြိုးပမ်းနေသလိုအခုလည်းလက်လန်းမီယာကိုအစမ်းသဘောနဲ့ပေးပြောနားထောင်နေတယ်လို့လည်းပြောပါတယ်။သူကလွန်ခဲ့တဲ့နှစ်ပေါင်းများစွာတည်းကအဆိုတော်ဖြစ်ချင်းခဲ့တာဖြစ်ပြီးတော့အခုနှစ်ပေါင်း30ကျော်နောက်ကျပြီးတော့မှဘာလို့တချင်းတွေကိုတွင်ပြစ်ခဲ့တာလဲဆိုတာကိုအခုလိုမျိုးဗီဒီယိုကတစင်သွားရရှင်တွေကိုပြောပြထားပါတယ်။သူ့ရဲ့တချင်းလေးတွေနဲ့သူပြောပြထားတာလေးတွေကိုနားထောင်ကြည့်ပါအောင်နော်။
မအောင်ဆုံးလုပ်ဖြစ်တဲ့အခွေကတော့ဒီ late 30 years ခွင့်ပေါ့လေအဲ2014မှာစပြီးတော့လုပ်ဖြစ်တာပေါ့ဒုတိယအခွေက၎င်းနိုင်မှာတွင်ဝဲအဲဒီခါကတော့2016မှာလုပ်ဖြစ်တာပေါ့နှစ်ခွေလုံးကတော့ဗမာပြည်ထဲပြန်ပြီးတော့ဒီဝိုင်းနေငှားပြီးတီးခဲ့တာပဲပေါ့အင်းဆိုတာကတော့ဒီ Virginia နေအိမ်ကနေပဲ recording လုပ်ထားရဲ့ပြီးတော့ဗမာပြည်ထဲက studio မှာ recording လုပ်ထားတယ်အဲ့နှစ်ခုအဲ့လိုမျိုးပြောမှာဗမာပြည်ထဲမှာပဲ mix down နဲ့ mastering လုပ်တာပေါ့ဒီအခွေတွေကကြိုက်ဆုံးသချင်းတွေပြောရမယ်ဆိုရင်ပထမအခွေ belated 30 years ခွင့်မှာကျွန်တော်မြက်ပန်းခီကိုကြိုက်ဆုံးပါမယ်ဘာဖြစ်လို့လဲဆိုတော့မြက်ပန်းခီကပထမအဦးဆုံးလုပ်ဖြစ်တဲ့သချင်းလို့ပြောရမှာပေါ့1989အဲ့လောက်တည်းကရေးခဲ့တယ်တန်စင်နေရှာခဲ့တယ်ပြီးတော့အခုချိန်ကြာမှ30ကျော်ပြီးတော့မှလုပ်ဖြစ်တဲ့အတွက်မလို့ဒီ title လဲဒီ belated 30 years ခွင့်ဆိုပြီးရေးထားတာပေါ့နောက်ပြီးတော့ကြိုက်တာကတော့နားထောင်ကြည့်ကြပါအောင်ကျွန်တော်ဘယ်လိုခံစားပြီးရေးထားလဲဆိုတာဥပ္ပောနောက်ဒုတိယကြိုက်ဆုံးကတော့ဒီဒုတိယခွေမှာမြန်မာနိုင်ငံမှာဆိုတဲ့သချင်းပေါ့အဲ့ဒီသချင်းကတော့ဒီ2010မှာမှဒီ Virginia မှာရေးပြထားပါအဓိကကတော့ဗမာပြည်ကိုလွမ်းတဲ့စိတ်နဲ့လွမ်းပြည်ရေးခဲ့တာပေါ့အဲ့ဒီချင်းကနည်းနည်းတော့ရှည်တယ်ခင်ဗျာနားထောင်ကြည့်ကြပါခင်ဗျာစီစီတင်ပါတယ်
ပြောမှာဆိုတော့ဖြစ်ရတာပါဆိုလာတဲ့ဦးရန်ကျေရဲ့တခြင်းနှစ်ပုဒ်ကိုအမည်ဖြစ်တဲ့တင်ဆက်ပေးလိုက်တာပါနော်မြန်မာနိုင်ငံနဲ့နိုင်ငံတကာရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းတော်ရရှင်ကြီးဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေပုံနဲ့တင်ဆက်ပေးနေတာပါ ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာဝိုင်းဖေ့စ်ဘွတ်အစာမျက်နှာကနေပြန်ပြီးတော့လည်းဒီအစီအစဉ်ကိုတိုက်ရိုက်နားဆင်နိုင်ပါတယ်။ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်ကျွန်တော်တို့ Facebook စာမျက်နှာမှာပြန်ပြီးတော့နားဆင်လို့ရတယ်လို့ဗီဒီယိုရဲ့ Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာကတော့bambi.voanews.com ဖြစ်ပါတယ်။ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်နန်းချမ်းမြေ့ကြပါစေ။
God, I guess but I know you do believe you need it. I love you, I love you, I love you, I love ดูจองตานาก็กองจองยาดูชาผู้เยยะชีเกเสบานายแกอานอกสิเยอองสิทีโกสอบโยเซดีโลปาลุเกจาเล
အီတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများကဏအပီးမှာတော့ကမ္ဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပြီးမှာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးရေကြိုပလဲကြီးကိုနယ်သာလန်နိုင်ငံ The Hague မြို့မှာဒေါ်လာ3,000,000ကျော်နဲ့လေးလံတင်ရောင်းချခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ပုံစံမျိုးဝုဆင်တယုတ်ဆောင်ထားတဲ့ Howard X ဟာ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးတပိုင်းဝင်မတွေ့ဆုံခင်စင်ကာပူနိုင်ငံကိုရောက်ရှိနေပါတယ်။ အခုလိုထူးခြားစံပြသတင်းတွေကိုကိုငင်းကျန်းနဲ့မတ်အီတန်စင်တို့ကတင်ပြထားပါရှင်။
ကမ္ဘာအကြီးဆုံးရေကြိုပလဲကြီးကိုနယ်သာလန်နိုင်ငံ The Hague မြို့မှာဒေးလန်တင်ပြီးရောင်းချမှာပါ။ တခြားပလဲတွေလိုလုံးလုံးဝိုင်းဝိုင်းလေးမဟုတ်ဘဲနဲ့အထူးခြားတဲ့ပုံစံရှိနေတဲ့ဒီပလဲကို Sleeping Lion အိမ်နေတဲ့ချင်းသေးလို့နာမည်ပေးထားပါတယ်။ Amsterdam ပလဲအခွဲကြီးကနေပြီးတော့ရောင်းချတာဖြစ်ပြီးတော့ဒီပလဲကိုတစ်ချိန်လုံးကရုရှားဘုရင်မှာကက်သရင်း the Great ကပိုင်ဆိုင်ခဲ့တာဖြစ်ပြီးတော့တရုတ်ပြည်ကရတယ်လို့ယူဆရပါတယ်။ပြီးခဲ့တဲ့ကြာသပတေးတုန်းကရောင်းချခဲ့တာဖြစ်ပြီးတော့နှစ်ပေါင်း 240 ကျားမှာအခုလိုရောင်းချတာလည်းဖြစ်ပါတယ်။ယူရို3,000ကနေ9,000ကျားတန်ဖို့ရှင်းလို့ခံမှန်တွက်ချက်ထားပါတယ်။ ပလဲကျွမ်းကျင်သူဟန်ကိုယူအန်ကတော့လူတွေရဲ့ဖန်တီးမှုမဟုတ်ဘဲနဲ့ဒီပလဲကတဘာဝတိုင်းဖြစ်ပေါ်လာတာဖြစ်တဲ့အတွက်ထူးခြားပါတယ်လို့ပြောပါတယ်။အမ်စတန်မြို့ကမှတ်တမ်းတွေအရဒီပလဲကိုအိတ်နေတဲ့ချင်းသေးလို့နာမည်မဲ့ခေါ်ထားပြီးတော့အလေးချိန်900ခွန်းဆက်ရှိကာရက်ရှိပါတယ်။လက်ရှိပိုင်ရှင်ကတော့အမ်စတန်ပလဲအဖွဲ့အစည်းရဲ့ဥက္ကဋ္ဌဟာမန်ဒိုမက်စီဖြစ်ပြီးတော့တဘာဝ
ယောက်ကိုရီးယားခေါင်းဆောင်ပုံစံမျိုးဝစ်ဆင်သယုံဆောင်ထားတဲ့ Howard H. ဟာ American သမ္မတဒေါ်နယ်ထရမ့်နဲ့ယောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့နှစ်ဦးတမိုင်းဝင်မတွေ့ဆုံခင်စင်ကာပူနိုင်ငံကိုရောက်နေပါတယ်။သူဟာခီးသွွားဧည့်သည်တွေအလားများတဲ့နေရာတွေကိုတွားရောက်နှုတ်ဆက်တာတွေလှုပ်ဆောင်နေပြီးတော့သူ့လိုမျိုးဒေါ်နယ်ထရမ့်ပုံစံတူဝစ်ဆင်လာမဲ့ Dennis Allen ကိုလာဆောင်နေတာလည်းဖြစ်ပါတယ်။သူတို့နှစ်ဦးပေါင်းပြီးတော့ American သမ္မတနဲ့ယောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံပစ်ခဲ့ရင်ဟာတာအဖြစ်တယောကြမယ်လို့လည်းရည်ရွယ်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့တွေ့မယ်လို့ရည်ရွယ်ထားပေမဲ့မြောက်ကိုရီးယားရဲ့ရန်လိုတဲ့အပြုအမူတွေကြောင့်တွေ့ဆုံပွဲကိုဖြတ်သိမ်းပစ်ခဲ့ပြီး24နိုင်အတွင်းမှာပဲမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးတွေ့ဆုံပွဲကိုပြန်လုပ်မယ်လို့ပြန်ပြီးတော့ကြေညာခဲ့ပါတယ်။ကင်ဂျုံအွန်းပုံစံဝစ်ဆင်ဟန်ဆောင်ထားတဲ့ Howard H. ကတော့စင်ကာပူကိုရောက်နေတဲ့အတွက်ပျော်ရွှင်နေပုံရပြီးတော့အင်တာနက်မြန်တာအစားအသောက်တွေကောင်းတာနောက်ပြီးတော့ပတ်စံချမ်းသာတာကလွဲရင်စင်ကာပူကမြောက်ကိုရီးယားမျိုးတော်ပြုံရမ်းနေတူတယ်လို့ပြောပါတယ်ခင်ဗျာ
ကမ္ဘာပေါ်မှာအစားအသောက်တွေတမျိုးဖြစ်တဲ့မြောက်အမေရိကန်အချူရောင်ပြောင်းဘိုင်ဆန်တကောင်ဆာဗီယန်နိုင်ငံဘဲလ်ဂရိတ်တရိတ်ဆန်ရုံမှာမျိုးဖွားခဲ့ပါတယ်ဒီပြောင်ပေါက်လေးကိုဒူဆန်ကားလို့နာမည်ပေးထားပြီးတော့ပြီးခဲ့တဲ့လနေ့တော့ကမျိုးဖွားခဲ့ရတယ်ဖြစ်ပါတယ်အမလေးဖြစ်ပြီးတော့အခုချိန်မှာလမ်းလျှောက်နေနိုင်ပြီးတော့ကျမကြီးလည်းကောင်းတယ်လို့တရိတ်ဆန်ရုံဆရာဝန်ကပြောပါတယ်မိခင်နိုင်ငံပြင်ပဥရောပတိုက်မှာပထမဆုံးမျိုးဖွားတဲ့အချူရောင်မြောက်အမေရိကန်ပြောင်းဘိုင်ဆန်ဖြစ်မယ်လို့တရိတ်ဆန်ဆရာဝန်ဂျိုးဆက်အီဗက်စ်ကပြောပါတယ်သူ့ဖေဖြစ်သူဂျိုဗန်ကလည်းပြောင်ပြူကလေးဖြစ်ပြီးတော့အမေရိကန်ပြောင်စုကနေ2008ခုနှစ်မှာတင်သွင်းခဲ့တာပါပြောင်လေးကပုံမှန်ဆိုအမဲအောင်မရှိတာဖြစ်ပြီးတော့အမေရိကန်ဌာနေတိုင်းရင်းသားတွေကတော့ပြောင်ပြူကိုကန့်ကောက်ခြင်းလက်ဆောင်နဲ့မျှော်လင့်ချက်အဖြစ်ယုံကြည်ကြပါတယ်1994ခုနှစ်မှာပြောင်အဖြူအမလေးတကောင်အမေရိကန်ပြောင်စုဝစ်ကွန်ဆန်ပြည်နယ်မှာမွေးဖွားခဲ့တဲ့အချိန်အမေရိကန်ဌာနေတိုင်းရင်းသားထောင်ပေါင်းများစွာလာရောက်စုဝေးပြီးတော့ပျော်ပွဲရှင်မွေးဆင်းနေခဲ့ကြပါတယ်အမေရိကန်ဌာနေတိုင်းရင်းသားတွေအတွက်တော့ကမ်ဘီယာဆန်ဆန်အရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်သူတို့ကိုအကြောင်းကြားရကောင်းမလားလို့စဉ်းစားနေတဲ့အကြောင်းအက်ဆက်ကပြောပါရရှင
်ကိုငင်းညင်းနဲ့မအီတန်ဂျင်တို့စီစဉ်တင်ဆက်ပေးခဲ့တာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်မကြာခင်တနင်္ဂနွေနေ့ညပိုင်းစီစဉ်နေပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်ပြည့်မှာတရင်ချင်းချုပ်ကိုမတ်သိငီထိုက်ကပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းရင်အမှန်တကယ်လုံးမနိုင်ငံတကာတံခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအပေါ်မှာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အတိုင်းအလုံးစုံဆက်ပြီးကျင့်သုံးသွားမှာဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံခီးစဉ်အဆုံးသတ်မှာပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်ကုန်ပစ္စည်းတွေအပေါ်ခွန်တိုးကောက်ဖို့အရေးယူဆောင်ရွက်ဖို့အမေရိကန်ဘက်ကချင်းချောက်ထားတဲ့အတိုင်းလက်တွေ့ကျင့်သုံးလာရင်တော့နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေတက်ရောက်မှုရှိလာမှာမဟုတ်ဘူးလို့တရုတ်ကအမေရိကန်ကိုဒီကနေ့တနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးအငင်းပွားမှုကိုရှော့ချနိုင်ရည်ရွယ်ပြီးအမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာ ရော့စ်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လျူဟေးတို့ရဲ့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်ကတကြောပြန်ဆွေးနွေးပွဲအပြီးတရုတ်ဘက်ကအခုလိုသတိပေးတာဖြစ်ပါတယ်။တရုတ်ဘက်ကကုန်သွယ်ရေးအသားစီးရနေတာကိုရှော့ချဖို့လဲဒီဆွေးနွေးပွဲမှာကတိပြုခဲ့တာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာတော့အစိုးရရဲ့ချွေတာရေးအစီအစဉ်ကိုထောက်နှက်ချီတဲ့ပြည်သူတွေစနေနေ့ကစုရုံးဆန္ဒပြခဲ့ပါတယ်။ဇင်းနုံတိုးမြင့်နာနဲ့အခွန်အောက်တိုးကောက်ဖို့အပါအဝင်အစိုးရအသုံးစီချွေတာရေးအစီအမံတွေကိုအစိုးရကမကြခင်ကပြုလုပ်ခဲ့တာပါ။ဝင်ကြီးချုပ်ရောအနီဆန္ဒပြချသူတွေကိုလူစုခွဲဖို့အဓိကယုံနေနေရေးရဲတွေကမျက်ရည်ရိုဘုံနေအသုံးပြုခဲ့သလိုဆန္ဒပြသူတွေနဲ့ရဲတွေကြားယုံရင်ဆန်ခတ်ဖြစ်ခဲ့ပါတယ်အစိုးရဖြုတ်ချရေးကြွေးကြော်တန်တွေကိုလည်းဆန္ဒပြသူတွေကအော်ဟစ်ခဲ့ကြပါတယ်စနေနေ့အစောပိုင်းတုန်းကတော့ဘုရင်အဗ်ဒူလာ II ကဂျော်ဒန်ဝင်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်ဝင်ကြီးတွေနဲ့အကြီးအကဲလုံခြုံရေးတာဝန်ရှိသူတွေကိုတွေ့ဆုံခဲ့ပါတယ်ရှင်
ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအတန်နဲ့အင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ2532.51 နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့အတန်လွှင့်နေတာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.